မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရော့ကြရေးအထူးသဖြင့်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေစီကိုနိုင်ငံတကာအကူအညီတွေပုံမရရှိစေရေးနီးလမ်းရှာဖို့ရည်ရွယ်ပြီးတော့ကနေဒါအခြေစိုက်ကချင်တိုင်းရင်းသားအစည်းအရုံးကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့တာဝန်ရှိသူတွေနဲ့မနေ့တုန်းကဆွေးနွေးကြတယ်လို့သိရပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်နေရဆွန့်ခွာထွက်ပြေးရတဲ့စစ်ရှောင်ဒုက္ခသည်တွေအရေးအတွက်နိုင်ငံပေါင်း20ကျော်ကကချင်တိုင်းသားတွေပြီးခဲ့တဲ့မေလ19-20အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါကချင်တိုင်းသားတွေအနေနဲ့မိမိတို့နေထိုင်ရာနိုင်ငံကအစိုးရတွေကိုချဉ်ကပ်ပြီးတိုင်းသားဒေသကစစ်ပွဲတွေရော့ကျသွားအောင်မြန်မာအစိုးရကိုတွန်းအားပေးရင်စစ်ဘေးရှောင်ပြည်သူတွေကိုနိုင်ငံတကာကအကူအညီတွေပို့ပေးကြဖို့လှုံ့ဆော်သွားရည်ဆုံးဖြတ်ခဲ့ကြပါတယ်အဲ့ဒီဆုံးဖြတ်ချက်တွေအတိုင်းကနေဒါအခြေစိုက်ကချင်တိုင်းသားအစည်းအရုံး KCA အဖွဲ့ကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါလွှတ်တော်ဒုက္ခရလည်းဖြစ်တဲ့မစ္စတာဘရူးစ်တန်တန်တို့အဖွဲ့ကိုအော်တိုဝါမြို့မှာဇူလိုင်24ရက်နေ့ကတွေ့ဆုံခဲ့ပါတယ်ကချင်ပြည်နယ်နဲ့စမ်းပြည်နယ်တွေမှာစစ်ပွဲတွေဆက်ရှိနေတာကြောင့်စစ်ပွဲရော့ကျကြီးနဲ့စစ်ဘေးရှောင်ဒုက္ခသည်အရေးအလေးထားဆွေးနွေးခဲ့တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်သူ KCA အဖွဲ့ပြောခွင့်ရမပရီလူးမ်ကပြောပါလေ
အဓိကအချက်ကတော့ကျမတို့ကဒီဟိုစစ်ပွဲတွေလည်းနှစ်တွေကြာလာပြီဖြစ်တဲ့အတွက်ကြောင့်မလို့ဒီစစ်ပွဲထဲမှာပြိမိနေတဲ့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုဆိုတဲ့နေရာမှာကအများဆိုတော့ကချင်ဖြစ်နေတာပေါ့နော်ဆိုတော့ဒီလူတွေရဲ့တက်စီစင်လုံးဂျုံရဲ့အထူးသဖြင့်ကတော့ဒီစစ်ပွဲတွေကမှဟိုကလေးတွေရဲ့လုံဂျုံရဲ့ပညာရေးကျမရေးအားလုံးအတွက်ကိုကနေဒီယန်အစိုးရအနေနဲ့လည်းဒါဘလို့ပါဝင်နိုင်မဲ့လမ်းမျိုးရှိတယ်လေဆိုတဲ့ဥစ္စာကိုအဖြေရှာဖို့ပေါ့နော်ဒါဆွေးနွေးခဲ့တာပ
ါကချင်ပြည်နယ်မှာစစ်ပွဲတွေဆက်ရှိနေတဲ့ဖြစ်ပြီးစစ်ကြောတင်းချောင်ရတဲ့နေရစွန့်ခွာဒုက္ခသည် IDP တွေရဲ့လိုအပ်ချက်ကလည်းတိုးလာနေတာကြောင့်ကနေဒါအပါအဝင်နိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတယ်လို့ KCA အဖွဲ့အတွင်းမှကိုဂျွန်းလာဆန်းကတိုက်တွန်းပါတယ
်ကနေဒါအစိုးရရဲ့ပံ့ပိုးကူညီမှုတွေကိုကျွန်တော်တို့ကျေးဇူးတင်တယ်ပြီးတော့စစ်ပွဲတွေကျလာတဲ့အမြဒီဒုက္ခတွေကြီးရလဲပို့ပြီးတော့လိုအပ်လာတယ်ပြီးတော့နိုင်ငံတကာရဲ့ပံ့ပိုးမှုတော့ဟောတဖြည်းဖြည်းညော့နေလာတာပေါ့နော်ဟိုပါပေါ့နော်ကျွန်တော်တို့ဒီကနေဒါဆူရအနေနဲ့တကယ်လိုအပ်နေတဲ့ဒူရီစီမာရောက်ဖို့အတွက်ကျွန်တော်တို့တိုက်တွန်းချင်တာပေါ့နော
် NLD ဆူရလက်ထက်မှာအပြည့်အညီညာရေးရဖို့ကြိုးစားနေတယ်ဆိုပေမဲ့အားမလို့အားမရဖြစ်စရာတွေဆက်ရှိနေသေးတယ်လို့မပရီလူးမ်ကသုံးသပ်ပါတယ
်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံသားတွေရဲ့လုံးချုံရေးဟာအစိုးရပေါ်မှာအများကြီးပါဝင်ရှိပါတယ်။အဲ့တော့အာဏာရအစိုးရအနေနဲ့ဒီဒုက္ခရောက်နေတဲ့လူတွေကိုမခွဲခြားဘဲနဲ့အကူအညီတွေကိုလိုအပ်နေတဲ့လူစီရောက်လာအောင်အစိုးရအနေနဲ့စွမ်းဆောင်ပေးဖို့ကျမတို့ကတောင်းဆိုချင်ပါတယ်
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့စစ်စင်ရေးကိုကြီးကြပ်ခဲ့သူတွေအဖြစ်မြမစစ်တပ်နေကြားဆောင်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိကြီး9ဦးကိုပြစ်မှတ်ထားပြီးတန်ခါပိတ်ဆို့အေးအေးယူလိုက်ကြောင်းဇွန်လတုန်းက EU နဲ့ကနေဒါနိုင်ငံတွေကကြေညာခဲ့ပါတယ်ဒါကိုအမေရိကန်ကလည်းထောက်ခံကြောင်းပြောဆိုပြီးကချင်နဲ့ရှမ်းပြည်နယ်အပါအဝင်တိုင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေပေါ်အေးအေးယူနိုင်အောင်လဲမဟာမိတ်တီနဲ့လက်တွဲကြိုးပမ်းနေကြောင်းပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ကလည်းလာမယ့်စက်တင်ဘာလသူမြန်မာနိုင်ငံကိုသွားတဲ့အခါကချင်ဒေသအခြေအနေကိုသွားရောက်လေ့လာမယ်လို့ဇူလိုင်23နယူးယောက်မှာကျင်းပတဲ့လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအပြီးသတင်းနောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်။